အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကုလသမဂ္ဂထွေထွေညီလာခံမှာအင်္ဂါနေ့ကမိန့်ခွန်းပြောကြားခဲ့တာပါ။အဲ့ဒီမိန့်ခွန်းမှာသမ္မတထရမ့်ကအမေရိကန်နိုင်ငံရဲ့စီးရေးအင်အားကိုအမွန်တင်ပြောသွားသလိုသူ့ရဲ့ကုန်သွယ်ရေးလူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားရေးဆိုင်ရာမူဝါဒတွေကိုလည်းကာကွယ်သွားပါတယ်။ VOA သတင်းတောက် Jeff Custer သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကဆက်ပြီးပြောပြမှာပါရှင်။
ကမ္ဘာလုံးဆိုင်ရာဝါဒနဲ့နိုင်ငံဆုံးဝါဒတွေကိုအစီအမဲဆန့်ကျင်လေးရှိသူ American သမ္မတ Donald Trump ဟာ84ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောကြားတဲ့အခါမှာလဲသူ့ရဲ့ကိုယ်ပိုင်ဝါဒဖြစ်တဲ့ American သားပထမဆိုတဲ့အယူအဆကိုပဲထင်ဟအောင်ပြောကြားသွားခဲ့ပါတယ
် If you want freedom take pride in your country If you want democracy hold on to your sovereignty And if you want peace
လူလာမှုကိုလူလာရဆိုရင်ခင်ဗျားတို့တိုင်းပြည်ပေါ်ခင်ဗျားတို့ဂုဏ်ယူကြပါဒီမိုကရေစီကိုခင်ဗျားတို့လူလာရင်ခင်ဗျားတို့ရဲ့အထုတ်ရှားအာဏာကိုခိုင်မြဲအောင်လုပ်ပါဉာဏ်ဉာဏ်ရေးကိုလူလာရင်ခင်ဗျားတို့တိုင်းပြည်ကိုခင်ဗျားတို့ချစ်ပါပညာဉာဏ်ရှိရဲ့ခေါင်းဆောင်တွေဆိုတာကိုတိုင်းပြည်နဲ့ကိုလူမျိုးကိုစေတမ်းတင်ကြပါတယ်အနာဂတ်ကိုကမ္ဘာလုံးဆိုင်ရာဝါဒီ globalist တွေမပိုင်ပါဘူးမြို့ချစ်တွေ patriot တွေပဲပိုင်ပါတယ
်သမ္မတထရမ့်ဟာနိုင်ငံကကုန်သွယ်ရေးပုံသဏ္ဍာန်ကိုပြောင်းလဲပစ်ဖို့သူ့ရဲ့အမည်ကိုလည်းပြောသွားခဲ့တယ်လို့တရုတ်နိုင်ငံနဲ့ဖြစ်နေတဲ့ကုန်သွယ်ရေးအငြင်းပွားမှုမှာလည်းမမျှတတဲ့ကုန်သွယ်ရေးဆိုင်ရာကျင့်သုံးချက်တွေကိုထောက်ပြရေးသူ့ရဲ့မူဝါဒကိုကာကွယ်ပြောကြားသွားခဲ့ပါတယ်
။ Not only has China declined to adopt promised reforms, it has embraced an economic model dependent on massive market barriers.heavy state subsidies
တရုတ်နိုင်ငံကိုရိုင်းကပေးထားတဲ့ပြည်ပြင်ပြောင်းလဲမှုဆိုင်ရာကတိတွေကိုပြက်ကွက်ရင်သာမကဘူးဈေးကွက်ပိတ်ပင်တာတွေအစိုးရကအထောက်ပံ့ငွေကြေးအလွန်အမင်းပေးတာတွေငွေကြေးကစားတာတွေကုန်ပစ္စည်းတွေအစုလိုက်အပြုံလိုက်ဖြည့်ဆည်းပစ်တာတွေနည်းပညာအတ္တမလွှဲပြောင်းပေးခိုင်းတာတွေဉာဏပစ္စည်းခိုးယူတာတွေအဲ့ဒါတွေပေါ်အခြေခံတဲ့စီးပွားရေးစနစ်ကိုယုံကြည်လက်ခံကျင့်သုံးနေပါတယ
်သမ္မတထရမ့်ဟာသူ့ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုလည်းကာကွယ်ပြောကြားသွားရုံနဲ့မကလူမှုရေးတရားမျှတမှုဆိုတာကိုအကြောင်းပြပြီးသူ့ကိုစန့်ကျင်နေသူတွေကိုလည်းလူပေါင်းခိုးတွေနဲ့ဝူးရမောက်ကိုကိုင်းတွေကိုအကာအကွယ်ပေးနေသူတွေအဖြစ်ဆက်ဆွဲပြောကြားခဲ့ပါတယ
် Today I have a message for those open border activists who cloak themselves in the rhetoric of social justice Your policies are not justYour policies are cruel.
ဒီကနေ့တော့လူမှုရေးတရားမျှတမှုဆိုတဲ့စကားလုံးဖလှလှကိုသုံးပြီးနေသားတကားဖွင့်ပေးဖို့ပြောနေတဲ့တက်ကြွလှုပ်ရှားသူတွေအတွက်စကားတစ်ခွန်းပြောချင်ပါတယ်။ခင်ဗျားတို့မူဝါဒဟာမမျှတယုံနေမကဘူးရက်ဆက်ပြီးမနှိမ့်မြို့ပွဲအနိဋ္ဌာယုံနေတာဖြစ်ပါတယ်။ခင်ဗျားတို့ဟာအပြစ်မဲ့တဲ့ကလေးတွေနဲ့ယောက်ျားမိန်းမတွေပေါ့ရာဇဝတ်မှုကျူးလွန်စေဖို့လူဆိုးဂိုင်းအဖွဲ့အစည်းတွေကိုလုပိုင်ခွင့်အာဏာပေးနေတာဖြစ်ပါတယ်။
ဆလဗီသမ္မတထရမ့်ကအမျိုးသမီးတွေရဲ့ဒဏ်တူခွင့်ရင်းနဲ့လိင်တူချစ်သူတွေအကြောင်းကိုပြောကြားခဲ့ရမှာကြားမလိန်အပေါ်အခြေခံပြီးအပြစ်ပေးခံရထောင်ချခံရပြီးစီချက်ချခံရသူတွေအားလုံးအတွက်ထောက်ခံရည်တည်ပေးရဖို့လည်းတိုက်တွန်းသွားခဲ့ပါတယ်။အမျိုးသမီးတွေလုံပိုင်ခွင့်ရကြတဲ့နိုင်ငံတွေမှာပိုလို့ကြီးပွားချမ်းသာကြသလိုဘေးရန်ကင်းပြီးနိုင်ငံရေးရလည်းတည်ငြိမ်မှုရှိတယ်လို့လည်းထောက်ပြပြောဆိုသွားခဲ့ပါတယ်။American သမ္မတရဲ့မိန်ကွန်းဒီကုန်းချုပ်မှာတော့နိုင်ငံတကာနိုင်ငံရဲ့ကိုယ်ပိုင်ခုခံကာကွယ်ခွင့်ကိုထောက်ပြရေးမြေတီအခြေအနေမှာပဲဖြစ်ဖြစ်ဘယ်နိုင်ငံတကာအဖွဲ့အစည်းကိုမှ American နိုင်ငံသားတွေရဲ့အခွင့်အရေးကိုထိခိုက်နစ်နာစေအောင်လက်ခွင့်ပေးမှာမဟုတ်ကြောင်းဒါကြောင့်လဲ American နိုင်ငံတွေရရှိနေတဲ့လူတဦးချင်းစီတနက်ကန်ဆောင်နိုင်တဲ့အခွင့်အရေးကိုအန္တရာယ်ဖြစ်ချင်းချောင်းနေတဲ့ကုလသမဂ္ဂရဲ့လက်နက်ကုန်သွယ်ရေးဆိုင်ရာစာချုပ်ကို American နိုင်ငံအနေနဲ့ဘယ်တော့မှလက်မှတ်ရေးထိုးမှာမဟုတ်ကြောင်းပြောကြားသွားကြပါခင်ဗျာ